လက်ဗရောင်းတောင်တပိတ်စခန်းဖြုတ်ခွင်းခံရလို့ဒဏ်ရာရခဲ့တဲ့တန်ဃာတွေနဲ့လူပုဂ္ဂိုလ်တွေကိုမန္တလေးစေယုံကြီးမှာပြောင်းရွှေ့ကုသပေးနေတဲ့နေရာမှာနေရာထိုင်ခင်းအခက်အခဲတချို့ရှိနေပါတယ်။တန်ဃာတချို့ကိုတန်ဃာဆောင်ရှေ့ကဓမ္မယုံမှာထားပြီးကုသပေးနေရပါတယ်။စေယုံတာဝန်ရှိသူတွေကတော့ဒါဟာယာယီတာဖြစ်တယ်လို့ပြောပါတယ်။တန်ဃာတွေရဲ့ဆေးကုသစရိတ်ကိုတော့စေတနာရှင်တွေလာရောက်လှူဒန်းကြတဲ့အတွက်ပြည့်စုံတယ်လို့လက်ဗရောင်းဒီတန်ကကျမ်းမာရေးစောင့်ရှောက်မှုကော်မတီကဆရာတော်ဦးဝီရသူကမိန့်ပါတယ်။အခုလိုမန္တလေးစေယုံမှာတန်ဃာတွေဆေးကုသနေတဲ့အခြေအနေကိုတော့ဘန်ကောက် VOA ရုံးခွက်ကနေဆက်သွယ်စုံစမ်းထားတဲ့မဆုမျက်မုံကပြောပြပေးပါရှင်
။ကောင်းပါပြီ။မုံရွာစေယုံကနေပြီးတော့ဒဏ်ရာရတန်ဃာတွေနဲ့လူပုဂ္ဂိုလ်တွေအားလုံးကိုမိနစ်တနည်းလာနေတော့ကမန္တလေးစေယုံကြီးကိုပြောင်းရွှေ့ကုသလိုက်တဲ့အတွက်မန္တလေးစေယုံမှာနေရာထိုင်ခင်းအခက်အခဲဖြစ်သွားခဲ့ပါတယ်။တန်ဃာတွေကိုဦးစားပေးလိုက်တဲ့အတွက်ဆေးရုံလာတက်ကြတဲ့တာမန်လူနာတွေပို့ပြီးတော့အခက်တွေ့သွားတဲ့အကြောင်းလက်ဗရောင်းတန်ဃာတွေအတွက်ဖွဲ့ထားတဲ့ကျန်းမာရေးဆောင်ရှောက်မှုကော်မတီကဆရာတော်ဥဝီရတူက VOA မြန်မာပိုင်းကိုအခုလိုမိန့်ပါတယ
်ဆေးရုံနဲ့လူနာနဲ့တော့မများဘူးပေါ့ဗျာမများတဲ့အတွက်ကြောင့်တန်ဃာဆောင်ရှေ့ကတမာယုံလေးကိုလူနာဆောင်အဖြစ်သတ်မှတ်ပြီးတော့ကုနေတယ်ပေါ့အဲ့ဒီတမာယုံလေးမှာအခုညဥစဉ်သွားတော့တန်ဃာ17ပါးရှိတယ်ဗျအဲ့ဒီဆေးရုံကတခြားလူနာဆောင်တွေကဂရင်းနေကိုပေးတယ်ဦးဇင်းကဂရင်မောကဟိုမွေရာတို့ဘာတို့ညာတို့ပေါ့အကုန်လုံးဟိုတဝရဒုဒအရှင်စေကေနရဲ့ကောင်းမှုနဲ့ဝိုင်းဝန်းပြီးတော့ပံ့ပိုးပေးတယ်ပြင်ဆင်ပေးတယ်ပေါ့အဲ့လိုလုပ်ကြတာပေါ့တချို့လူနာဆောင်တဲ့ဂရင်တွေကိုနှုတ်လိုက်တော့လေအဲ့ဂရင်တွေကိုဒီဓမ္မယုံနဲ့အတန်ဃာတွေဒီပို့လိုက်တဲ့အခါကျတော့တခြားလူနာတွေကဂရင်နဲ့ကုန်တာပေါ့နော်သူတို့တွေဒီအင်္ဂလိပ်ပေါ်မှာသူတို့ပါတဲ့အဝတ်ကလေးတွေခင်းအဲ့ရခင်းလေးတွေခင်းပြီးနေကြတာရှိကြကြ
ကျမဖျားအရှင်ဖျားအဲ့တော့တခြားဆေးရုံတွေရောမျှပြီးတော့ကုဖို့အစီအစဉ်ရှိပါလားဖျား
ဒီတန်ဃာတွေကြတော့လေဒီဘာဒီကိစ္စကြတော့တခြားဆေးရုံကြောင်းလို့လည်းမဖြစ်ဘူးလေတော့လူနာတွေကြတော့လေသူတို့ကများမတက်နိုင်လို့ဆေးရုံကြီးလာကုတာဆိုတော့ဒီလိုပဲပေါ့နော်အစင်းရဲ့ခံပြီးတော့ကုနေကြတာပေါ့နော
်မန္တလေးဆေးရုံတာဝန်ရှိသူကတော့အခုလိုဖြစ်နေတဲ့အခြေအနေတွေဟာယာယီတာဖြစ်ပါတယ်လို့ VOA ကိုပြောပါတယ
်ခိတ္တခဏပါအဲ့ဒါဓမ္မယုံမှာခဏခိတ္တထားတာပါရှင်အကုန်လုံးရှင်းပြပါတယ်ရှင်တရားဝင်လည်းလုံလောက်ပါတယ်ဆရာမလည်းလုံလောက်ပါတယ်အနီးကလည်းစောင့်ရှောက်ပေးနေပါတယ်ရှင်
ဟုတ်ကဲ့ဆေးဝါးကိစ္စရောဆေးဝါးလ
ို့ဟုတ်ကဲ့အကုန်လုံးရှင်းပြပါတယ်ရှင်ကျမတို့ဝန်ကြီးဌာနကလည်းလှူဒန်းထားပါတယ်ရှင
်ဝန်ကြီးဌာနဆိုတော့ကျမရဲ့ဝန်ကြီ
းဟုတ်တယ်ရှင်ဟုတ်ပါတယ်ရှင်ကျမရဲ့ဝန်ကြီးဌာနကလည်းလှူဒန်းထားပါတယ်ဒုဝန်ကြီးကိုယ်တိုင်လှူထားပါတယ်ရှင
်မုံရွာခရိုင်စလင်းကြီးမြို့နယ်ရဲ့ကသပိတ်စခန်းတွေအပေါ် November 29ရက်နေ့မနေ့လင်းအားကြီးအချိန်မှာအင်အားသုံးဖြိုခွင်းခံခဲ့ရပြီးတဲ့နောက်မုံရွာဆေးရုံမှာတန်ခါအများအပြားတက်ရောက်ကုသခံခဲ့ပေမဲ့မသက်သာတဲ့အတွက်မန္တလေးဆေးရုံကိုပြောင်းရွှေ့ကုသတာဖြစ်ပါတယ
်ဆေးရုံတက်နေတာကတန်ခါ89ပါ25ရောက်ပေါ့အဲ့ဒီထဲမှာအခြေအနေဆိုတာကဒီတန်ရာပြင်းထန်တာကတန်ခါအပါ20နဲ့လူ2ယောက်ပြည့်ကြီးဆိုးသွားတာရောမျက်စိနဲ့မမြင်ရဘူးနဲ့အတွင်းထဲမှာလိုက်စားနေတာတွေရောပေါ့နှစ်မျိုးလုံးရှိကြတယ်ဟိုအဲ့ဒါလူနာတိုင်းမှာဖြစ်နေတာတကယ်ကြီးကြီးမားမားဖြစ်လို့မန္တလေးကိုအရင်ဦးဆုံးရောက်လာတဲ့နှစ်ပါးကမန္တလေးဆရာတော်နဲ့ရဲ့ကုသမှုကြောင့်တော့တော်တော်လေးကိုတက်တာလာပြီးတော့အဲ့ဒီလောက်မဆိုးလို့ဆိုပြီးတော့မန္တလေးကိုမပို့ဘဲနဲ့ပုံရမှာကုသထားတဲ့တန်ဃာတွေကအဲ့ဒီထက်ပိုဆိုးလာတယ်ဗောနော်အဲ့ဒါကြောင့်လို့မန္တလေးကိုရောက်လာတာဗောမန္တလေးရောက်တဲ့အခါကျတော့ဦးစင်းတို့သွားကြည့်တော့လူနာဆောင်တွေကိုမေးကြည့်လိုက်တဲ့အခါကျမုံရမှာဒီလိုမကူဘူးတဲ့ဆရာဝန်ဆရာမတွေကကုအမာကိုကြောက်ဒီတိုင်းပြစ်ထားတာတဲ့တချို့တန်ဃာတွေဆိုလို့ရှိရင်ဒီအောက်ပိုင်းတစ်ပိုင်းလုံးပြည်တယ်ဆိုတော့အသိမရှိတော့ဘူးဗောညာအဲ့ဒါ PSA တွေတက်နေအောင်လည်းကျင်းတယ်ဗောဆရာဆရာမတွေဘာမှလုံမပေးဘူးတဲ့အဲ့ဒါလူနာဆောင်ကတကောင်ချင်းဖယ်ပေးနေရတယ်တဲ့အဲ့လောက်ထိကိုမုံရမှာအခြေအနေဆိုးခဲ့တယ်ဗျာမန္တလေးမှာတော့မနေ့ကရောက်တယ်ဆိုရင်မနေ့ကဖြည့်ထဲကိုဒီနေ့သက်သာတာမျိုးတွေရှိပါတယ
်ဆေးကုသခံနေသူတွေအတွက်ဆေးကုသစရိတ်ကတော့အလှူရှင်တွေလာရောက်လှူဒန်းကြတဲ့အတွက်လောလောဆယ်လုံလောက်တယ်လို့ဆရာတော်ဦးဝီရတူကမိန့်ပါတယ
်ဆေးဝါးကတော့ဟိုအဲဆေးရုံကရေးပေးတဲ့စာအုပ်ပဲအဲဆေးရုံရှိတဲ့စိုင်တွေကိုသွားသွားဝယ်ရတယ်လေအဓိကကတော့ဒီနဝကမ္မဝဋ္ထုငွေပေါ့အဲ့ဒါပဲလှူကြတာများပါတယ်အဲ့ဒီဝဋ္ထုငွေနဲ့ပဲဦးဇင်းတော်ကဒီတန်ဃာတွေလူနာတွေကိုပြန်ပြီးတော့လှူဒန်းတာပေါ့တော်တော်လူကြပါရဲ့တဦးတယောက်စီလူလို့ရှိရင်လေအနည်းဆုံးတသိန်းရနေပြီးတော့အခုအများဆုံး100သိန်းကြီးလူကြရတဲ့လူများတယ
်လက်ဗရောင်းစီမံကိန်းနဲ့ပတ်သက်လို့အစောပိုင်းကဖွဲ့စည်းလိုက်တဲ့စုံစမ်းရေးကော်မရှင်ထဲမှာဆန္ဒပြမှုတွေထိမ့်သိမ့်တဲ့အပေါ်အခြေအနေအမှန်ဖော်ထုတ်နိုင်ဖို့အချက်ပါဝင်ပေမဲ့တင်းနှင်းလာနေတော့ကပြင်ဆင်ဖွဲ့စည်းလိုက်တဲ့ကော်မရှင်သစ်ရဲ့တာဝန်ထဲမှာတော့ဒီအချက်ကိုဖယ်လိုက်တာတွေ့ရပါတယ်လက်ဗရောင်းတောင်ကျင်းနီမိုင်းလုပ်ငန်းဆက်ပြီးတော့လုံတဲ့မတင်ကိုပဲစုံစမ်းစစ်ဆေးရမယ့်ကော်မရှင်အဖွဲ့ဝင်တချို့ဒီကနေ့နေပြီးတော့မှအစီအဝေးလုပ်ခဲ့ပါတယ်ကော်မရှင်ရဲ့စုံစမ်းမှုတွေကိုအမြန်ဆုံးစတင်တော့မှဖြစ်တယ်လို့စုံစမ်းရေးကော်မရှင်အဖွဲ့ဝင်တယောက်ဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်ကပြောပါတယ
်ကျမတို့ကတော့အဖွဲ့ဝင်စက်ကြဦးရှိတဲ့အထက်မှာတော့အကုန်လုံးကဟိုဘောနောကိုတောင်ဝင်နဲ့ကိုတောင်ဝင်ဆိုစက်ကြဦးစက်လုံးပေါ့နော်ကိုလိုရမယ့်ပိုင်းလေးနဲ့ကိုကတော့ကိုယ်ဆန်းဆောင်ရမယ့်တောင်ရင်းအနေတိုင်းရှိပါတယ်ကိုကတော့ဘယ်သူမှတော့အဲ့လိုတော့မခွဲဝေပါ ဟိုဘောနော်အကုန်လုံးကတော့လှုပ်ဆောင်ရအောင်ပါပါပဲအကုန်လုံးပေါင်းပြီးတော့လေဟိုအဖွဲ့တွေလိုက်ဖွဲ့တွေလိုက်ရဲလဲဒီလိုလဲမဟုတ်ဘူးဒီ၁၆ဦးသလုံးကတော့ကြာရနေရာလေးတွေကနေတွေ့တွေ့ပြီးလှုပ်လို့ရမယ်သဘောပ
ါဘယ်တော့လောက်စပြီးတော့အဲ့ဒီစုံစမ်းမှုတွေစပြီးတော့လုပ်နိုင်မယ်လို့ထင်ပါလဲရှင
်တို့အများဆုံးလုပ်မယ်ပြောပါတယ်အဲ့တော့အများဆုံးဆိုတော့လေဒီနေ့လည်းဖြစ်နိုင်တယ်လို့မျက်ပါလည်းဖြစ်နိုင်တော့ဒါပေမဲ့ကျမတို့တော့လေဘယ်တော့စမယ်ဆိုတော့တောင်းတော့လို့ဒီကြမပြောသေးပါဘူ
းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်ဥက္ကဋ္ဌတာဝန်ယူတဲ့စုံစမ်းရေးကော်မရှင်အနေနဲ့2023ခုနှစ် January လ31ရက်နေ့နောက်ဆုံးထားပြီးတော့သမရစီကိုလက်မနောင်းစီမံကိန်းနဲ့ပတ်သက်တဲ့အစီရင်ခံစာတင်ရမှာဖြစ်ပါတယ်ရှင်